မြန်မာပြည်သူတွေအပေါ်မှာစစ်ကောင်စီဟာရန်သူတဖွဲ့ပြုတ်မှုဆက်ဆံနေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တွန်အင်ဒရူးစ်ကပြောပါတယ်မြန်မာနိုင်ငံမှာဆက်အနာတိန်အုပ်ချုပ်မှုအဆုံးသတ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နိုင်ငံတကာအသိုင်းအဝိုင်းကတင်းချက်ပို့ဖိအားပေးဖို့လိုအပ်ပြီးလို့လဲဆက်အနာတိန်မှုတစ်နှစ်ပြည့်သုံးသပ်ချက်အဖြစ် VOA ရဲ့ကုလသမဂ္ဂဆိုင်ရာတင်ဒောက်မာဂရက်ဘက်ရှန်နဲ့မိမြန်ကမ်းမှာလူခွေရဲ့အထူးကိုယ်စားလှယ်ကတိုက်တွန်းတာဖြစ်ပါတယ်ကိုဝင်းမင်းကအပြည့်အစုံပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ကုလအထူးကိုယ်စားလှယ်ဒေါ်အန်ဒရူးစ်ကတင်းချက်နဲ့တစ်ဖက်ဆန့်စီဖိနေမှုမျိုးစုံအောင်မှာဒီမိုကရေစီအရေးမလျှော်တမ်းကြံတွန်းရုံးကန်နေကြတဲ့မြန်မာပြည်သူတွေကိုလှက်လိုက်လည်းလည်းလေးစားကိုယ်ယူမိကြောင်စပြောလိုက်ပြီးအဖြစ်နဲ့ပြည်သူတွေတစားကြံဖြစ်နေတဲ့အကြောင်းကိုအခုလိုကိုတွေ့နဲ့ဝေဖန်လိုက်ပါတယ
် Those who are identified and have been all
အမေနေရပြောင်းပြီးပုံနေရတဲ့လူတွေကိုသွားပြောပြပါတယ်သူတို့တနေရာမှာတရက်ကျော်လေးတောင်စနေကိုခတ်ပါတယ်ဖမ်းဖို့အမိန်ထုတ်ခံထားတဲ့သူတွေကိုတပ်ဖွဲ့ဝင်တွေရှာမတွေ့ရင်တို့မိပါလေကလေးတွေမောင်နှမတွေဒီမှာ၄နှစ်အထိငယ်တဲ့ကလေးတွေဆိုပါပြန်ပြီးဆွဲသွားပါတယ်တို့ရဲ့ကလေးတွေအဖမ်းခံထားတဲ့မိသားစုဝင်တွေနဲ့လည်းစကားပြောခဲ့ရပါတယ်ဒီကလေးတွေအဖမ်းခံတာကတို့ကိုယ်တိုင်လုပ်တာကြောင့်တခုမှမဟုတ်ပဲဖမ်းမိတ်ဝမ်းထုတ်ခံထားသူတွေနဲ့အမျိုးတော်နေလို့သာဖြစ်ပါတယ
်ဒါအပြင်စစ်ကောင်စီဟာကိုယ့်ပြည်သူတစ်ခုလုံးကိုပါရန်သူပြန်လုပ်နေပြီလို့လည်းအန်ဒရူးစ်ကပြည့်ပြည့်စုံစုံဝေဖန်လိုက်ပါတယ
် entire communities entire villages that are being attacked
အတိုက်ခံတွေကိုကူညီပေးနေတယ်လို့တန်လျာရှိခံလိုက်တာနဲ့ရက်ွက်ကြီးဟာအတိုင်းဝိုင်းတစ်ခုလုံးစီရဟရင်လေးလက်လက်ကြီးနဲ့ပြစ်တာခံရပါတော့တယ်ဒါကလက်တွေမှာပြည်သူတွေကိုစစ်တင်ကြလိုက်တယ်လို့ပါပဲမြန်မာနိုင်ငံကဒီလိုရွာတွေမှာနေတဲ့သူတွေအလုံးကိုရန်သူလို့စစ်တပ်ကသတ်မှတ်လိုက်တာပါအဲ့တော့သူတို့လုံနေပုံကသူတို့မှာပြည်သူတွေကိုတိုက်ခိုက်တပ်ဖြတ်ဖို့လိုင်စင်ရထားတယ်လို့ပါပဲ
ဒီနေရာမှာစစ်ကောင်စီခေါင်းဆောင်ဟာလည်းအာဆီယံအပါအဝင်နိုင်ငံတကာဘက်ကကြိုးပမ်းမှုတွေကိုကြောင်းလင်းဖြစ်နေတယ်လို့အန်ဒရူးစ်ကဆက်ဆွဲလိုက်ပါတယ
် The April 24th summit in which this consensus was
ဒီဘက်ကလုပ်ခဲ့တဲ့24ရက်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲမှာဒီဘုံသဘောတူညီချက်ချမှတ်ခဲ့တာကိုဗိုလ်ချုပ်မူကြီးမရောက်နိုင်ကြတော့ဝါရဖြန့်ဝိုင်းကြံစီတာလို့ညှိနှိုင်းပေါ်ရပါတယ်တကယ်ကသူတဲ့ဒီထိပ်သီးဆွေးနွေးပွဲမှာပါပြီးတော့ကိုယ်တိုင်သဘောတူခဲ့တာပါဒီဘုံသဘောတူညီချက်ထဲကတခုကတော့အကြမ်းဖက်မှုတွေကိုစရပ်ဖို့ပါဒါပေမဲ့သူမြန်မာပြည်ထဲတင်ရောက်တဲ့အခါကျတော့ဒါကဘုံသဘောတူထားချက်မဟုတ်ဘူးလို့ထားလို့ပြန်ရောဒီချက်တွေကအကြံပေးချက်တွေသာပါလို့သူပြောင်းပြောတယ်လေ
အဲဒီတော့ဂျာကိုနိုင်ငံတကာဘက်ကဘယ်လိုကြော်လွှားသင့်ပါလဲလို့မေးရမှာအန်ဒရူးစ်ကဆက်ပြီ
း We know that the Myanmar law cannot be trusted
ဘုရားမူကြီးမရအောင်လုပ်ရပါဘူး။ဒီမှာအကြက်တဲကနေဖြီးဒါမှမဟုတ်ထွက်ပေါက်ရဖို့အခုလိုအာဆီယံဘက်ကနေဂျိုးပန်းမှုတွေကိုသူ့ဘက်ကအစိုးမြင့်သဘောနဲ့လက်ကစားသွားပါလိမ့်မယ်။အာဆီယံဘုံသဘောတူညီချက်၅ချက်ကိုကစားပြီးပြီ။အဲ့တော့တကယ်အရေးကြီးတာကအခုဘုံသဘောတူညီချက်၅ချက်အပါဝင်လောက်ရတိုင်းမှာတိုးတက်မှုရလာဖို့ဆိုရင်တော့လုံလောက်တဲ့ဖြီးအားမျိုးနိုင်ငံတကာဘက်ကပေးရပါလိမ့်မယ်။ဒါမှသာဘုရားမူကြီးမင်းအောင်လိုင်ရောစေအုပ်စုကပါသူတို့အခုလုံနေပုံနဲ့ဆက်သွားလို့မရတော့ဘူးရှေ့ဆက်ကြဆုံးတော့မယ်ဆိုတာသိနေလာမှာပါ
ဒီနေရာမှာဘလူးမျိုးဖီယာအတိအကျကိုဆိုလိုပါလဲလို့မေးရမှာအန်ဒရူးစ
် Mean online is not going to
ဘဒုံမူကြီးမေးအောင်လည်းပဲကတော့နောက်တစ်နေ့မှငါမားသွားပြီလို့နားလည်လာပြီးတိုက်ခိုက်တက်ဖြတ်နေတာတွေရပ်ပေးမှာတော့မဟုတ်ပါဘူးဒီရင်းရောပြပကပါဖီယာတွေလုံလုံလောက်လောက်ပြင်းထန်လာမှသာဖြစ်မှာပါဒီလိုမှကဒီလိုဖီအားတွေလုံလုံလောက်လောက်ဆက်တွဲနေရပါပြီ။ဒါပေမဲ့အခုကပြပကနေလည်းထပ်ပြီးဖို့လိုနေပါသေးတယ်။အခုလိုဖီအားတွေပေါင်းစုံပြင်းထန်လာမှသာအခုကျွန်တော်တို့မျက်မြင်တွေ့နေရတဲ့အဆိုးအလုံးနဲ့ဖြစ်တဲ့ကိုပြောင်းလဲပြစ်နိုင်မဲ့မျောလင်းချက်တွေထွက်လာမှာပါ။အ
န်ဒရူးစ်ကပဲစစ်ကောင်စီအကြီးကကြံနေတာဖြစ်တဲ့ငွေနဲ့လက်နက်ကိုဖြတ်တောက်ဖြစ်ဖို့လုံခြုံရေးကောင်စီတစ်ခုလုံးကဖြစ်ဖြစ်ဒါမှမဟုတ်အဖွဲ့ဝင်နိုင်ငံတစ်ခုစီကသူနည်းသူဟန်နဲ့ဖြစ်ဖြစ်ဝိုင်းချိုးပန်းလုပ်ပေးကြဖို့လိုတယ်အခုလိုပြောရတဲ့အကြောင်းရင်းကိုလည်းအန်ဒရူးစ်က
The difference here is that the
ဒီမာမတူတာကစေအုပ်စုမှာကလက်လက်တွေပဲရှိနေတော့တာပါဒါပဲကြံတော့တာပါအတိုက်ခံလို့ရှောင်းမှုဘက်မှာကပြည်သူတွေအားလုံးရှိနေပါတယ်ဒါကြောင့်ဒီပြည်သူအားလုံးဝိုင်းပါပြီးတော့ညီမျိုးစုံနဲ့အချိန်လုံးတောက်လျှောက်ကြိုးပမ်းလာနေတာကြောင့်ဖြစ်ပေါ်လာတဲ့အခုကြီးမားကျယ်ပြန့်တဲ့အားအထူးရောက်ဆုံးဖြစ်လာဖို့ကပြည်ပကနေလည်းနိုင်ငံတကာအတိုင်းဝိုင်းတွေကကျုံကြည့်မှုအပြည့်နဲ့ဒီဇိုင်းမမတ်လုတ်ပေးနိုင်သမျှအစွမ်းကုန်ဖိအားပေးနိုင်တော့နောက်ဆုံးအောင်မြင်တဲ့အဆင့်ကိုရောက်လာမှာပါ
။ဒါအပြင်စစ်ပေးဆောင်ပြည်သူတွေအများပြားခံစားနေရတဲ့စားနှိတ်ခါနဲ့ဆေးဝါးပြက်လက်မှုတွေအတွက်လည်း နိုင်ငံတကာဘက်ကအစွမ်းကုန်ဖြည့်ဆည်းပေးဖို့အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်ခင်ဗျ